ထေကုံမြို့နယ်အရှိအချမ်းဘက်မှာမေလ12ရက်နေ့နောက်ပိုင်းကနေစတင်ပြီးအခုတည်းထိရက်ဆက်တိုက်ပွဲတွေဖြစ်ပွားနေတာပါ။မေလ19ရက်နေ့မနက်ပိုင်း9နာရီကျော်လောက်ကစီမီလော့ကျွာနားမှာလက်နက်ကြီးလက်နက်ငယ်တိုက်ခတ်တံတွေဆက်ကြားနေရတယ်လို့စီမီလော့ကျွာကန်သူက VOA ကိုပြောပါတယ်။အဲ
့တော့ကျွန်တော်စပြီးတဲ့လက်နက်ကြီးကဆက်နေလက်နက်ငယ်ရော9နာရီ15မိနစ်လောက်တိုက်ပွဲစတာ။ဆယ်နဲ့15မိနစ်လောက်တိုက်ပွဲကြောက်ရတာလက်နက်ကြီးလက်နက်ငယ်ရောတိုက်ခတ်နေရတာ။ဒီတော့ရမှာကျိုးရင်ဒီမှာမူတော်ရှိတယ်ရှိပါတယ်ဒါမျိုးလဲဆိုတော့မင်းကြီးစက်ပေါ်နဲ့မလာမကမ်းပါနဲ့မလာဘူးဒီမျိုးရှိတာပေါ့ကျတော့ဒီဟိုဆိုသူကမခင်ရင်ဒီနောက်တော့ဟိုဆိုစက်ကောင်ဒီလောက်ဒီရရတော့ဒီကင်းလို့ဆိုသိချင်ရမယ်ဟိုနေရာတော့ရှိကြမ်းပါလေ
လက်နဲ့ကြီးတွေနဲ့ကြီးရတဲ့အထိမှန်နာမျိုးရှိတာကြောင့်အသက်ကြီးသူတွေကလေးသင်ငယ်တွေမတန်ဆွမ်းသူတွေနဲ့ကိုဝင်ဆောင်မိခွင်တွေကိုလုံခြုံစိတ်ချရတဲ့နေရာတွေစီတောင်းရွှေ့ထားရတယ်လို့ပြောပါတယ်ထေကုံမြို့နယ်တဲ့စစ်ကောင်စီတပ်တွေအင်အားအလုံးအရင်းနဲ့ထိုးစစ်ဆင်တွာလာလှုပ်ရှားနေကြကြောင်းပြည်သူ့ကာကွယ်ရေးပူးပေါင်းတပ်နဲ့တိုက်ပွဲဖြစ်တာလို့ထေကုံမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ရင်းနဲ့ပြောရေးဆိုခွင့်ရှိသူတို့က VOA ကိုပြောပါတယ
်။ဒီမိတော့ရွာဘက်မှာစစ်ကြောင်းတွေကထိုးနေရတော့ကြာပြီ။ကျွန်တော်တို့မြောက်ဘက်ကနေပြီးတော့ပေါင်းနှက်ခဲတွေတိုးတိုးကဒီကောင်ထိုးတယ်။လင်းလင်းလေးတာပေါင်းဘက်ကဒီကောင်ထိုးတယ်။အဲလင်းလင်းလေးတာပေါင်းဖိတ်ကစီးပြီးလဲမှာဖြစ်နေတာ
။ထိုးတာကအရင်ကြီးပေါ့တိုက်ပွဲကြီးတယ်။ဆက်လက်ထိုးတော့တိုက်ပွဲကြီး
စစ်တပ်ကနေမြရှင်းလင်းရေးဆိုတဲ့စစ်ရေးလှုပ်ရှားမှုကြောင့်စောင်းနှန်းခဲကျွော၊လွယ်ပေါ်ကျွော၊စီမီလော့ကျွော၏ဘက်နေစဉ်ဆက်တိုက်တိုက်ပွဲဖြစ်ပွားနေပြီးတဖြည်းဖြည်းနဲ့တိုက်ပွဲဧရိယာတွေကျလာတာလို့ဒေသခံတွေကပြောပါရယ်။ဒီတိုက်ပွဲကာလအတွင်းမှာစစ်ကောင်စီဘက်ကလက်နက်ကြီးတွေအစမတန်အသုံးပြုပစ်ခတ်လို့အရက်သားပြည်သူတေဆုံးထိခိုက်မှုတွေရှိနေပါရယ်။တိုက်ပွဲငြိမ်နေတဲ့အချိန်မှာလဲစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ဥတီယာမရှိဘဲမကြမကြပစ်ခတ်နေတာကြောင့်စစ်ဆောင်ပြည်သူတွေစိုးရိမ်နေကြတယ်လို့လွယ်ပေါ်ရွာကန်သူကပြောပါတယ
်။ကြီးနေတာတော့တော်တော်ပြန်ကြောက်လို့ပြောလို့ရတယ်ဗျာ။ရန်တမ်းတော့ဗျာတော့တက်ကွဲဖြစ်ချင်နေဖြစ်ချင်နေသူတို့ထင်နေရတယ်သူတို့ဒီအိမ်မတွေလောက်ပြီးတော့အရန်ဆောက်ပြည်တဲ့တကူကြတော့တအားဆိုးသွားတော့မလို့မဆိုင်တဲ့မတိမမလဲတဲ့လူသူတွေအတွက်လည်းအများကြီးအန္တရာယ်ရှိပါတော့။သူတို့ဖြစ်လူဦးတွေနဲ့ကလေးတွေဗျာတော့ကြောက်စိတ်တွေအများရန်ရှိနေရတယ်ဗျာတော့ပြည်သူတွေချင်းလာမလဲလက်နေကြီးထွက်သွားရင်ပါထိမလဲငါတို့အိမ်အဲ့မဲ့ဒီမလန်ငါတို့ဒီမှာဆိုတဲ့ပုံစံမျိုးနဲ့သူရင်သေးတော့အများကြီးပူပင်တော့ကရှိသွားခြင်းနဲ့
တိုက်ပွဲကြောင့်ဖေကုံမျိုးနဲ့အရှိချမ်းကဒေသခံတပေါင်းကျော်ဘေးလွရာကိုထွက်ပြေးတင်းရှောင်နေကြရပါတယ်ဆစ်ဆောင်ပြည်သူတွေအတွက်ချင်းနှောင်းအဝတ်အစားတွေနဲ့စားနပ်ရိက္ခာတွေလိုအပ်နေတယ်လို့လွယ်ပေါ်ရာကန်သူကပြောပါတယ
်ဒီမှာရှိတဲ့လူထုတွေကစားနိုင်ဆုံးဟိုလူတဲ့နေရာတွေရှောက်သွားကြတော့ဗောနော်အခုဒီတစ်ခုမိုးလည်းနေနေကြလာဆိုတော့ဒီဒီရှင်ကတစ်ဖက်ဗောနော်ရှင်ကြောင်တွေနောက်ပြီးတော့သူ့ရဲ့ဟိုအမှုစားအပူတွေနောက်ပြီးတော့အဲ့ဒီအသူတိဆန်းလေးဆန်းစီစားတွေပေါ့နော်ဆေးဆေးဝါးတွေပေါ့အမျိုးတွေလိုအပ်ချက်တွေနေရာတိုင်းတော့ရှိမယ
်စစ်တပ်အာဏာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြမှုတွေအကြမ်းဖက်နှိမ်နှင်းခံရတဲ့နောက်ပိုင်းနိုင်ငံအဝန်းမှာစစ်ကောင်စီကိုခုခံတုံ့လန့်မှုတွေရှိလာရမှာရှမ်းပြည်နယ်တောင်ပိုင်းဖဲကုံအပါဝင်ကယားပြည်နယ်နဲ့စကိုင်းတိုင်းဟာအပြင်းထန်ဆုံးဖြစ်နေပါတယ်ဒါကြောင့်လဲစစ်ကောင်စီတပ်တွေကဖဲကုံမြို့နယ်အတွင်းမှာလူဝင်များလက်နက်အင်အားတွေနဲ့နေမြေရှင်းလင်းရေးစစ်ဆင်မှုတွေလုပ်လာတဲ့နောက်ပိုင်းဒေတာတွင်ပြည်သူ့ကာကွယ်ရေးအဖွဲ့တွေနဲ့ပူးပြီးထိတိုက်မှုတွေရှိနေပါတယ်ခင်ဗျာ